အိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်ကလက်ဖက်ဆိုင်ခင်းတစ်ခုမှာမြေပြိုကျမှုဖြစ်ပွားတဲ့အကြောင်းလူ43ဦးသေဆုံးခဲ့ရပြီးတဲ့နောက်ကေဇေးရေးအဖွဲ့တွေကအသက်ရှင်ကျန်ရစ်သူတွေကိုဒဏ္ဍာရီကတစ်နေ့လုံးဆက်လက်ရှာဖွေခဲ့ကြပါတယ်။မြေပြိုမှုထပ်မံဖြစ်ပွားမှာစိုးရိမ်နေရတယ်လို့လည်းလက်ဖက်ဆိုင်ခင်းအိန္ဒိယဒေသခံတူဦးကပြောပါတယ်။ဒီပြိုကျအပြေးမှာရှိရှိသမျှအကုန်ပျောက်ကုန်တယ်။ရမ်းကြောက်ဖို့ကောင်းတယ်။အနီးနားမှာဆေးဝါးကမရှိတော့လူကြုံမှုမရှိသူလည်းခံစားရတယ်။ဒါမျိုးနောက်တစ်ခါထပ်ဖြစ်မှာကိုစိုးရိမ်မိပါတယ်လို့ပြောပါတယ်။ကေရလာပြည်နယ်အီဒူကီကီအိုင်မှာတောက်ကြနေကမိုးကြီးပြီးရေကြီးရေရှမ်းမှုကြောင့်ဖြစ်ပွားခဲ့တဲ့မြေပြိုမှုတွေလူ50နီးပါးပိတ်မိနေတယ်လို့ယူဆထားကြတာပါ။ဒါကြောင့်ပိတ်မိသူတွေကိုကယ်ဆယ်ရေးနဲ့သေဆုံးသူတွေအလောင်းတွေကိုရှာဖွေဖို့ကယ်ဆယ်ရေးအဖွဲ့တွေကအခုတပြေးလှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယမိုးလေဝသဌာနကအီတူကူခိုင်အပါအဝင်ခိုင်တော်တော်များများမှာမိုးဆက်လက်ကြီးနေမယ်လို့ခန့်မှန်းထားပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်။နေ့စဉ်ဝင်ရောက်တဲ့မုတ်တုံမိုးကဆယ်ပြောင်းနဲ့ရေသွင်းစိုက်ပျိုးမှုနှဲပါတဲ့အိန္ဒိယနိုင်ငံရဲ့စိုက်ပျိုးရေးအတွက်အရေးကြီးလာပါတယ်။ဒါပေမဲ့မိုးများလုံးတာကြောင့်လည်းရေကြီးမှုမြေပြိုမှုနဲ့ရေကတဆင့်ကူးစက်ဖြစ်ပေါ်တဲ့ရောဂါပြဿနာတွေကိုလည်းသိစေရင်ဆိုင်ရလေရှိပါရယ်ခင်ဗျ။